JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်ဆွဲရေးသဘောတူညီချက်ပူရဲကောင်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကို NCA ခေါ်အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အစိုးရနဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာရှိနေပါတယ်။ JICM အစည်းအဝေးကျင်းပမယ့်ရက်ကိုထိုင်းနိုင်ငံမှာကျင်းပတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထိပ်သီးအစည်းအဝေးကဆုံးဖြတ်လိုက်တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA ပြည်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့ပြီး JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကိုဆွေးနွေးသတ်မှတ်ခဲ့တာပါ။ဒီလိုသတ်မှတ်လိုက်တာနဲ့ပတ်သက်ပြီး PPSD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းလေးကအစည်းအဝေးပြီးမှအခုလိုပြောပါတယ်
။အော်ကျွန်တော်2020ကျန်ယူပြီလား။ဒီပရမပတ်လောက်မှာကျွန်တော်လုပ်ဖို့စဉ်းစားရတယ်။အော်ကျွန်တော်အစည်းအဝေးကိုပြန်ပြောပြရအောင်ပါနော်။ဒါတော့ကြောင်းကြရမယ်ကျွန်တော်လုပ်ချင်တဲ့နေ့ပေါ့။
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPSD အစည်းအဝေးမှာနိုင်ငံတကာတရားရုံး ICJ ကိုတွားရောက်တရားရင်ဆိုင်မဲ့အရေးကိုလည်းဆွေးနွေးခဲ့ကြောင်းနိုင်အောင်မင်းကဆက်ပြောပါတယ်
။ ICJ ကိစ္စနဲ့ပတ်သက်ပြီးတော့အခုနိုင်ငံတကာတာဝန်ယူပြီးတွားပြင်ရှင်းတဲ့ကိုကျွန်တော်တို့အနေနဲ့ဒါပါကောင်းတယ်ဒီကိစ္စကိုရှင်းပြပြပေါ့နော်ကောင်းတယ်ကျွန်တော်တို့အခုရှာနေတဲ့ကတရားမျှတမှုဒါလည်းဆက်လုပ်ရမယ့်ကိစ္စဖြစ်တယ်။ဒါမှကျောတိုင်းပြည်ရဲ့ဒါနိုင်ငံတကာအတိုင်းအတာမှာပို့ပြီးတော့ကောင်းတက်စီတာပေါ့နော်ဒီလိုကိစ္စထဲမှာဒါဆက်သွားပြရှိရှိရမယ်ဆိုတော့ဒါမှလည်းအချင်းလေးကောင်းလာမယ်ပေါ့နော
်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာရခိုင်မုံနဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စီးရီးပြိပခတွေကိုအ мян ဆုံးရက်ဆိုင်ပြီးဆွေးနွေးအဖြေရှာဖို့ကိုလည်းတိုက်တွန်းထားပါတယ် PPSD က JICM စီးဝေးကျင်းပမဲ့ရက်သတ်မှတ်တာနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုတုံ့တက်ပြောဆိုပါတယ်
အစိုးရကူတဲ့အဖွဲ့က GNCM ကိုဒီဇင်ဘာလ18-19-20ဝန်းကျင်တော့မှာတုံ့ပြန်မှုအစီအစဉ်ကြတာရှိတယ်။ဒီနာကျန်ဝင်လက်လာမဆုံးပတ်တယ်မှာတခုဆိုပြီးအစီအစဉ်ကြတာရှိတယ်။အဲ့တော့ကျွန်တော်အခု GPS ကဆွေးနွေးတယ်လို့နားလည်ရတယ်။အဲ့တော့အခုသူတို့ဘက်ကတော့ကျွန်တော်တို့လက်တဘောရပြီးတော့ဇန်နဝါရီလပထမပတ်လောက်မှာကျင်းပမယ်လို့သူတို့လည်းအခုတုံ့ပြန်ကြတယ်လို့နားလည်ရတယ်။ GNCM ကတော့ဒီလိုပြီးရမှာပိုင်းတော့မှာဖြစ်နေတယ်လို့ကျွန်တော်ဒီကနားလဲရအောင်။အကျဉ်းချင်းစီးပွားရေးစတယ်ဆိုတော့ဒါတရားဝင်စုနေရည်ပြန်စရတယ်။အနေထားပါပဲ။အဲ့တော့ဒီရောက်ရှိပြီးရဲ့ရဲ့အစားမှာဒီလိုပဲကပြန်ရှိပြီးရဲ့ချက်ကိုကျွန်တော်တို့ဒီရပိုင်းပြန်မှာပဲအပြင်းနဲ့လို့တို့ထင်ပါရ
GICM စီးဝင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်။ဒီစီးဝေးကျင်းပနိုင်မှုပုံမူတည်ပြီး27ရာစုပင်လုံးကိုကျင်းပမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို2018ခုနှစ်ဇူလိုင်လကနောက်ဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်ထောင်စုကခွင့်မထွက်ရင်းနဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရတဲ့နောက်ညီလာခံကျင်းပရေးဟာတစ်နှစ်ကျော်ကြာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။